ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒေသတွေဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဘေးလွယကိုခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေဟာနေရာထိုင်ခင်းအမိုးအကာမလုံလောက်တာနဲ့အတူစားရေးတောက်ရေးအခက်အခဲတွေလည်းဆက်ပြီးတော့ကြုံနေကြပါတယ်။စကိုင်းတိုင်းတွေကစစ်ဘေးဒုက္ခသည်တချို့ဆိုရင်လည်းသွေးလွန်တုပ်ကွေးရောဂါဖြစ်နေကြပါတယ်။အခုလိုဒီစစ်ကြောင့်ဒုက္ခရောက်နေကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလီမာကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ခုချိန်ထိလနဲ့ချီတောတောင်ထဲမှာပုန်းခိုတိမ်းရှောင်နေကြရတဲ့စစ်ဘေးဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ဆက်လက်ကြုံနေကြရပါတယ်။အထူးသဖြင့်မိုးရေရွာသွန်းနေချိန်မှာနေရာထိုင်ခင်းအမိုးအကာလုံလောက်မှုမရှိတဲ့အခက်အခဲကိုအဓိကကြုံကြရတယ်လို့မိုးပြဲမျိုးဘက်ကဒုက္ခသည်တွေကိုကူညီနေသူတယောက်ကပြောပါတယ်။
အခုရပိုင်းကမူကောင်းနေတော့ဒီဖက်ဒီတာဟာကပေါ်ပေါ်ဒီကအကြီးကြီးချန်တော့မဖြစ်ဘောနော်မူးမလုံလားလေအဲ့လိုမျိုးဘောနော်မူးရွာရင်တော့တော်တော်လေးကိုသူတို့ကအဆင်မပြေတယ်လိုအပ်လာတော့ဒီအမူအကာလေးပေါ့အမူအကာလေးစုစုမလုံလောက်လားလေရှိတယ်ဆက်မလုံလောက်လားလေလည်းများတယ်နမိတာစု၃မိတာစုမူကာတင်းရဲ့အလုံးနဲ့ပဲအတူနေနေရတာတွေရှိတယ်သာတော့ပိုင်းစားကြတော့ဒီအလူချင်းနေရတဲ့ဟာပဲအထံဝေးပေးနေရတယ်ပေါ့လုံလုံလောက်မှုစားကြတော့လည်းမရှိနိုင်ဘူး
တိုက်ပွဲဖြစ်တဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကကျေးရွာတွေနားတက်ဆွဲထားတာရွာတွေဘက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကြောင့်စစ်ဘေးဒုက္ခသည်အများစုအခုချိန်ထိနေရပ်မပြတ်နိုင်ကြသေးပါဘူး။ဘေးလွတ်ရာပုန်းခိုနေကြရတာတစ်နှစ်ကျော်ရှိနေပြီဖြစ်တဲ့ဒုက္ခသည်တွေဟာစားရေးတောက်ရေးခက်ခဲနေကြသလိုကျန်းမာရေးဆိုင်ရာထိခိုက်မှုတွေလည်းရှိနေကြပါဗျ။မိုးကတဲတဲ့မိုးမလုံလို့အိယာကင်းတွေထင်းတွေမိုးဆူနေပြီးချက်ရည်ပြုံရည်လည်းအခက်တွေ့နေရတယ်လို့ဒီမောဆိုးမြို့နယ်ကစစ်ဘေးဒုက္ခသည်တယောက်ကပြောပါတယ်
။မိုးရွာလို့ရှိတော့တစ်ခုကစစ်ဘေးတစ်ခုကကြတော့မလဲညီရတော့တစ်ခုပေါ့ဒါမဲ့အခက်ခဲရတော့ဗာလဲခင်းခင်းရဲ့မိုးကမိုးမလုံးလို့ရှိတော့အဲ့ရဆိုးရောဆူရောမလဲပေါ့မိုးဆိုတော့ဘလို့မှအိတ်လို့ရမှာမဟုတ်ဘူး။နော်ညမတင်ဘောကဆရာတော့မကြည့်ဘူးလေနော်။ကျောင်းအရင်လဲဆောင်းရဆောင်းရလဲသဘောလဲစာနေပြီ။အဘသူမဆိုတော့အင်ဂျင်ဆင်ရမှာပဲလေနော်
။ခုလိုကြားပြီနဲ့ဘက်ကစစ်ပြေးဒုက္ခတွေနေရေးစားရေးခက်ခဲနေကြသလိုသခိုင်းတိုင်းဝက်လက်မြို့နယ်တွေကစစ်ပြေးလွရာတင်းဆောင်နေကြရသူတွေမှာလဲအလားတူအခက်ခဲတွေကြုံနေကြရတယ်လို့ဒုက္ခသည်တယောက်ကခုလိုပြောပါတယ်။
ရှင်ရတော့ဒီဒီရဒုက္ခရောက်တာတော့ကြီးကျယ်ပဲမိုးရွာတွေရောပြတ်တက်ပြီးတော့ဟောဒီမိုးကလေးလေးနဲ့ဒီရဆောင်ရမ်းနဲ့ဒီတော့စူးဝါးဒုက္ခရောက်နေကြတာပေါ့စားရတောက်တာတော့တော်တော်ကိုပြည်စည်းဝါဆိုတော့ဝိဘော်ကြီးစားရတောက်တာတော်တော်ဒုက္ခရောက်ခက်ခဲတွေရောက်နေကြတာစားရတောက်ရဲ့ခက်ခဲဆိုတော့တော်တော်တွေအကုန်ပြီးရှုပ်ပြီးတော့ဘေးရွာတွေရောတော်တော်များများအကုန်ပတ်မိုးနေတော့ကြတော့ဆက်စားပြတော်တဲ့ကိုစံမရှိတော့အောင်ကိုငတ်ပြနေကြတဲ့ဘဝရောက်နေကြပြီ
ကဲဘလူမျိုးနဲ့ကိုးထောင်ဖို့တိုက်နေတဲ့ကကြေးရွာတွေဘက်မှာလဲစစ်တပ်တွေစစ်ရေးလှုပ်ရှားနေတာကြောင့်ဒေသခံတွေထွက်ပြေးနေကြရတာလအတော်ကြာရှိနေပါပြီ။အခုချိန်ထိလဲရွာတွေတဲကိုပြန်မဝင်နိုင်ကြသေးပဲစစ်ဘေးရှောင်နေကြရဆဲဖြစ်ပါတယ်။အခုလိုမိုးရသည်မှာသွေးလွန်တုပ်ကွေးရောဂါနဲ့ဖျားနာနေကြသူတွေအတော်များပင်မဲ့ကုသနိုင်မှုဆေးဝါးမရှိဖြစ်နေတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်။
ဒီကလူရာကတော့ကျွန်တော်တို့စီးဝါးပါစီးဝါးကတော့ကျွန်တော်တို့ဝေသတော့ဝယ်လို့လည်းမရတာဆိုတော့စီးဝါးမှာအဆက်ဆက်ဖြစ်နေတာ။အဲတော့ဒီအချိန်ကလည်းဒီကျွန်တော်တို့အဲ့ဒါတော်လေးကအခုအချိန်မှာဥပ္ပယောင်နဲ့ပြေလွန်တက်ရှိဖြစ်တဲ့တော်လေးနဲ့အခုအကုန်လုံးမှာတမတ်တော်တော်လေးကဖြာနာနေကြတာ။စီးဝါးကတော့တမတ်ဒီဘက်ကတော့အခုအချိန်မှာတော့ကျွန်တော်တို့ကအခုကမရဘူးကြ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပဋိပက္ခနဲ့မလုံမချုံမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူ6သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းတွေမှာဖော်ပြထားပါတယ်ရှင်။